တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်ခံထားတဲ့သူ42ယောက်အပါအဝင်တိမ့်နဲ့ချီတဲ့ကျောင်းသားတွေနှာခေါင်းစည်းတွေတက်ပြီးတော့တက္ကသိုလ်ဝန်ထမ်းဆောင်မွေးပွဲကိုဖြေဆူခဲ့ကြပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အာဏာပိုင်တွေကတယောက်နဲ့တယောက်ခက်ခွာဝါနေဖို့စီးမျဉ်းတွေကိုလည်းတင်းကျပ်ထားပါတယ်ကျောင်းသားကျောင်းသူ 43,600 ကျော်ဒီနေ့မှာနိုင်ငံတော်ကစာသက်ဌာန 1,380 လောက်မှာဖြေဆူခဲ့ကြတာဖြစ်တယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးဌာနကပြောပါတယ်သာသေဌာနရီထဲမှာဆေးရုံတွေနဲ့ခြားချမ်းမကြီးဆိုင်ရာဌာနတွေလည်းပါဝင်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူ42ယောက်နဲ့တခြားသီးသန့်ခွဲပြီးတော့အသွာလာကန့်သတ်ခံရသူရာပေါင်းများစွာလည်းပါဝင်ပါတယ်ဒီဆောင်ပွဲကိုမူလကပြီးခဲ့တဲ့နိုဝင်ဘာလမှာစစ်ဖို့လှုပ်ထားတာဖြစ်ပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရွှေ့ဆိုင်းခဲ့တာပါဒေါင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှာဗိုင်းရပ်စ်ကူးစက်သူ940ရှိခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူဥယေဟာ35,551 ယောက်ရှိပြီးတော့နေ့စဉ်ကူးစက်မှု 4,000 အောက်ကျဆင်းခဲ့တာဟာအခုဆိုရင်၄ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူဥယျာဉ်စုစုပေါင်း 9,000 ခွဲကျော်သွားပြီလည်းဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာနောက်ထပ်926ယောက်ထပ်မံသေဆုံးခဲ့တာကြောင့်သေဆုံးသူကတော့ 38,648 ယောက်ရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်မှာတော့အသွာလာကန့်သတ်ဖို့ချမှတ်ထားတဲ့စီးမျဉ်းတွေကိုချိုးဖောက်တာကြောင့်ဤပါလေကျောင်းတိုင်းကလေရင်အမှုရန်၃ယောက်ကိုအလုကနေထုတ်ပယ်လိုက်ပါတယ်။လေရင်အမှုရန်နေအနေနဲ့ပြည်ပကနေမြန်အောင်လာရင်အိမ်မှာပဲဘဲမှမသွားပဲ၅ရက်တည်သက်နေဖို့ပြီးခဲ့တဲ့မတ်လကစပြီးတော့တတ်မှတ်ထားတာပါ။အဲ့ဒီအမှုရန်၃ယောက်ဟာသူတို့ရဲ့အသီးမိတ်ဆွေတွေမိသားစုဝင်တွေစီပါဝင်အိမ်ကနေတခြားနေရာတွေကိုသွားခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။